ကိုဘက်ကပေးတဲ့ရခိုင်ပြည်နယ်တွင်စီဟီတိမှမှုတွေဆက်လက်ဖြစ်ပေါ်နေရမှာကျေးရွာတချို့မီးလောင်ပျက်စီးခဲ့တယ်လို့ဒေသခံတွေထိခိုက်သေးဆုံးမှုတွေကြုံနေရတဲ့အကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါရခိုင်မြောက်ပိုင်းကကြောက်တော်မြို့နယ်မှာမနေ့တုန်းကပြစ်ခတ်မှုတွေတွင်ကျေးရွာတချို့မီးလောင်တော့ခဲ့တယ်လို့ဒေသခံတွေလည်းထွက်ပြေးနေကြရတယ်လို့ဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်မနေ့ကညနေပိုင်းမှာတိုက်ပွဲတွေစတင်ဖြစ်ပေါ်ရကမိလုံပျက်စီးမှုတွေကြုံခဲ့ရတာလို့ကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဖျားပေါင်းကြီးရွာသားတူဦးကပြောပါတယ
်။ငါနဲ့လည်းကိုယ်ကရှင်းလာလို့ကြည့်ပြီးတော့ဒီနေ့ဒီနေ့ကိုကြည့်ပြီးတော့လူချိုးရတယ်လို့ပြောနေတယ်။အဲပြောရရင်ကျွန်တော်တို့ကအခုမရကြလို့ရှိတယ်၊နေရာမရှိဘူးကြလို့ရှိတယ်။နေရာမရှိကြမှာကျွန်တော်တို့အူဟိုမြန်မြန်ပြပြလိုက်တာတိတိကျကျနေရနေတာနဲ့ဟိုတရားနဲ့
ဖျားပေါင်းကြည့်ပါမှာမိလောင်မှုကြောင့်နေများပြပျက်စီးသွားတယ်လို့ဒေသခံတွေကခံမှန်းနေကြသလိုပြေခတ်မှုတွေတွင်ထိခိုက်သေးဆုံးမှုတွေလည်းရှိခဲ့တယ်လို့လည်းရွာသားတို့ကပြောပါတယ
်။အာရှိတယ်ရှိတယ်ရွာသားတွေရေကစတဲ့ရွာသားတွေရွာသားကလေးတွေဟိုကိုမောင်ရဲဆိုတဲ့ကလေးတွေကဘယ်မစင်းမနိုင်လို့ရှိနေသူပြင်းနေကြရဲစက်တိတိတိပြီးတော့ဟိုဟဲမောင်ကြီးဆိုတဲ့ပုံတွေလည်းပါလို့ဆိုတော့သူတို့အဲ့ဒီရွာကိုမနေ့အစောကြီးကျွန်တော်တို့ရာဘတ်တွေလိုက်ချတော့ဒီမှာအလောင်းကြီးတွေအဲကျွန်တော်ရာကလေးမြောက်ပါကလေးမြောက်အလောင်းကိုမနေ့အစောကြီးပြပါတယ်ကျွန်တော်တို့ရာရဲ့ဒီရာအပြင်ဖဲရဲ့ဒီဒီပါလေတတိယချမ်းလဲတတိယချမ်းလဲမှာအဲ့ဒီမှာမြောင်းသေးမှာစေရပြပါတယ်အဒဲရတာတော့အခုချိန်ကြီးကျွန်တော်တို့ဖုန်းလိုက်ပြီးတော့ဒီလုံးနေတဲ့ကြီးတွေလူတွေရတဲ့မစုံနိုင်ဘူးဟိုကြောက်ရွံ့နေတာဟိုဘက်ဒီဘက်ဆက်ကြည့်နေကြတာဒီရပ်ဒီခါရပ်ဒီစရာကိုသင်္ချာမြားပြီးအဲ့ဒီအလောင်းလုံးလေးတွေကိုကြည့်ကြည့်ရ
မနေ့တုန်းကပြစ်ခတ်တိုက်ခိုက်မှုတွေတွင်ရန်ကုန်စစ်တွေကလန်ဘေးကတောင်ပေါက်ကျွာနဲ့ဖျားပေါင်းကျွာတွေမှာမီးလောင်ပျက်စီးမှုတွေဖြစ်ပေါ်ခဲ့ပြီးထိခိုက်ပျက်စီးမှုတိကျကိုတော့မသိရသေးပါဘူးမနေ့တုန်းကရွာတွေမီးလောင်နေတာတွေကိုကြောက်တော်မျိုးပေါ်ကပါမြင်တွေ့ခဲ့ရတယ်လို့လည်းကြောက်တော်မျိုးနေပြစ်တုလွတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ်လုံချုံရဲအတွက်စိုးရင်တဲ့ရွာသားတချို့ထွက်ပြေးနေကြတယ်လို့ဒဏ်ရာသူတချို့ကလည်းကြောက်တော်မျိုးပေါ်မှာစစ်ကူတက်ထားရတယ်လို့သူကပြောပါတယ်
ဟိုတောက်တော်ကတော့မနေ့ကဒါဟိုတနေကုန်လို့ပဲပြောလို့ရမှာပေါ့တန်တဲ့လူကပေါ့ဟိုမနေ့ပိုင်းအင်းလည်းပဲကြောက်တော်မျိုးနေဆက်ပိုင်းရွာ၃လေးရွာကလူတွေဒါဝရုံးတုံးကနေဆက်ပြီးကြတာပေါ့အဲစကြောင်းဝင်လာတယ်ဆိုပြီးတော့မှရွာသားတွေတချို့ခေါ်ယူလာလို့ဆက်ဆဲလာလို့ရှိတယ်ရွာသားတွေကလည်းကြောက်တဲ့ကြည့်တယ်လက်လက်ကြည့်တယ်ကြားတယ်ဆိုတော့ဟိုရွာသားကလေးနှစ်ယောက်လည်းပဲမနေ့ကကျန်ရရလို့ကျွန်တော်မရှိဘူး။ဒါအရေးပေါ်ပို့လိုက်ရတဲ့အချိန်တွေကဖြစ်ခဲ့။ဆိုတော့ညနေကျကျွန်တော်တို့ဟို6နာရီ7နာရီလောက်မှဟိုတက်တက်တွေကြားတယ်။ဒါဆိုကျွန်တော်တို့စိတ်မကြိုက်ရင်တော့မှပဲဒါရွာသားတချို့ပေါ့။ဒါမိမိနာနာကလည်းလဲနေရတဲ့လူတွေကကျွန်တော်ကိုဖုန်းဖက်တယ်။ရွာရဲမင်းလောင်နေပြီ။ဒီလိုမှဘရားပေါင်းချေးရွာမင်းလောင်နေပြီ။ဆိုတော့အဲ့ဒီမှာ2ယောက်ကတော့တည်တယ်လို့ကျွန်တော်မနေ့ပိုင်းကြားမှာပဲကျွန်တော်တို့ကြားရတာ။2ယောက်တည်တော့အခုကျွန်တော်တို့တောက်တဲ့စီးရုံလိုနာရီကားနဲ့ကျွန်တော်တို့ရောက်နေပါမင်းတို့ကတော့ဟုတ်တယ်မင်းတို့ကတော့ကျွန်တော်တို့မနေ့ကလည်းကြောက်တော်ကလည်းပြန်နေရတယ်
ကျေးရွာတွေမိလောင်တော့တာဟာဒေသတင်းမှာဆစ်စင်ရဲတဲ့လုပ်နေတဲ့တပ်မတော်ရဲ့လက်ချက်လို့လေဒေသခံတွေကဆွဆွေးနေကြပါတယ်တပ်မတော်တည်င်းမှန်ပြန်ကြားရေးဖွဲ့ပြောခွင့်ရဘူးမှုလျှောက်ဇော်မင်းထွန်းကတော့တပ်မတော်ကမိရှုပျက်စီးတာမရှိခဲ့ကြောင်းနဲ့အခင်းဖြစ်တဲ့နေမြေနီးမှာလုံချုံရဲတပ်ဖွဲ့ဝင်တချို့ကိုခြုံချိုတိုက်ခိုက်ခဲ့တာရှိခဲ့ကြောင်းဒီကနေ့နေပြည်တော်တည်င်းစာရှင်းလင်းပွဲမှာပြောဆိုတော့တာပါ
မနေ့ကကျွန်တော်တို့ညနေ6နာရီခွဲအချိန်တောင်မှာစစ်ပြေတောက်တော်ပေါ်နော်ပေါ့ကရဲစခန်းမှာတာဝန်ပေါင်းဆောင်ရဲတပ်ဖွဲ့ဝင်တို့ပို့ဆောင်ပေးနေတဲ့ကားကိုအေးရနေကြကြတာဗမှုမိုင်းဆွဲပြတာတိုက်ခိုက်ခဲ့တာရှိတယ်။လမ်းမပေါ်မှာပဲကြောက်တော်ရဲ့တောင်ဘက်ကြောက်တော်မျိုးရဲ့တောင်ဘက်ဒီသာကြီးတော်တော်မှာမိုင်းဆွဲတိုက်ခိုက်ခဲ့တာရှိတယ်။ရဲနေရာအများရရှိသွားတာရှိတယ်။အဲ့ပို့ဆောင်ပေးပြီးကြံလာမှာလည်းအဲ့ကားတွေကိုအဲ့နေရာပဲဆက်လက်တိုက်ခိုက်ခဲ့တာရှိတယ်။အဲ့မှာကျွန်တော်တို့ရန်သူအလောင်းနှလောင်းနဲ့တနတ်တည်းနဲ့ရရှိခဲ့တာရှိတယ်။အဲ့ဖြစ်စဉ်တစ်ခုပဲရှိပါ
ရခိုင်ပြည်နယ်မှာမကြသေးခင်ကစလို့ကိုဘက်ကရွာကကူးဆက်မှုတွေတိုးလာရကတပြင်းနှလုံးမလိုအပ်ရင်အပြင်မထွက်ကြဘူးနဲ့ပြည်နယ်တစ်ခုလုံးညီပညာမထွက်ရမင်းထုတ်ပြန်ထားရပါတယ်ကရွာကကူးဆက်မှုတွေအများဆုံးကြုံနေရတဲ့ရခိုင်ပြည်နယ်မှာလက်နက်ကင်ပဏိပခတ်တွေရောင်းဒေသခံတွေတောက်ခါရောက်ရမယ်ရေးပြည်တွင်းပြည်ပကတတိပေးနေချိန်မှာပဲတိုက်ခိုက်မှုတွေဆက်လက်ဖြစ်ပေါ်နေတာဖြစ်ပါတယ်မြန်မာနိုင်ငံရှေ့ဆက်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းမှုယုံကတော့ကပေးသိနေချိန်တိုက်ခိုက်မှုတွေရစေဖို့ဒီတဲ့သိန်းတစ်ပါးမှာပဲထပ်မံတိုက်တွန်းထားပါတယ်ကဘာဝန်ကရွာကနဲ့ရင်ဆိုင်နေရချိန်မှာတိုက်ခိုက်မှုတွေရစေကြဖို့ကုလသမဂ္ဂတွင်မှုရှုပ်ရဲ့တိုက်တွန်းချက်ကိုနောက်ထောင်ဖို့နဲ့ကယောဂါဒီနေ့စစ်ဘေးတိုင်ပါခံနေရတဲ့ရခိုင်ပြည်နယ်မှာဒေသခံတွေရေးကြည့်တဲ့သတင်းချက်လက်တွေရရှိနိုင်အောင်အင်တာနက်ဝန်ဆောင်မှုတွေပြေဝပြန်လည်ဖွင့်ပေးဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်ကနေသတင်းပေးပို့တာဖြစ်ပါတယ်